Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ9ရက်ဘလူးနေညနေခင်း VOA စီစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမာဒီညနေခင်းအတွက်စီစဉ်လေးကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာပါရှင်ကျမခင်ဗျူထွေးပါ American သမ္မတ Barack Obama ဟာတာဝန်တွေကနေအနားမြူခင်နောက်ဆုံးချိန်ပြောကြားတဲ့သူ့ရဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာမိန့်ခွန်းမှာတော့အကြမ်းဖက်မှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုသွားပါတယ်တခါနေပြည်တော်ကိုအင်္ဂါနေ့ညပိုင်းကရောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးပါတယ်နောက်ဒီနေ့ဒီသွေးလွန်တုပ်ကွေးယောဂကြောင့်မြန်မာနိုင်ငံမှာသေဆုံးသူ43ဦးရှိသွားပြီးတော့ယောဂကူးစက်ခံရသူ6000လောက်ရှိတယ်လို့ကျန်းမာရေးဆိုင်ရာအရာရှိတွေကပြောပါတယ်ဒီလိုထိတ်တန့်ရောက်ပြီးမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနားဆင်ကြမှာကသူသမရသတန်းတခြားအကြမ်းဖက်မှုတိုက်ဖျက်ရေးအောင်မြင်မှုတွေနဲ့ပတ်သက်ပြီးတော့
Instead of pushing all of the burden onto American ground troops Instead of trying to mount invasions wherever terrorists appear,
American သမ္မတ Obama ကအခုလိုမင်းကုံးမှာပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်လုံခြုံရေးဆိုရင်အတွက်မြန်မာလူသမားတွေမလေးရှားကိုမစီလွတ်ဖို့အစိုးရရဲ့ထုတ်ပြန်ချက်ကိုလည်းအခုညနေမှာတင်ဆက်ပေးသွားမှာပါ။အခုချိန်ဆုံးထိတ်ဆုံးရသတင်းတွေကို Mackin ပြည်ထွေးနဲ့ကိုအောင်တို့ကကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားတာဝန်ကနေအနားမယူခဲ့နောက်ဆုံးချိန်ပြောကြားတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာမိန့်ခွန်းမှာသူ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ကာကွယ်ပြောသွားခဲ့တယ်လို့စွန်းဒဝိုင်းလာထဲမှာတက်လာတဲ့သမ္မတတဲ့အနေနဲ့လည်းအကြမ်းဖက်ဝါဒတိုက်ဖျက်ရမှာဘလို့အခြေခံမှုတွေချမှတ်ဆောင်ရွက်တဲ့နည်းစရာကိုပြောသွားပါတယ်Florida ပြည်နယ်တမ်ပါမြို့မှာရှိတဲ့ McDill Leader စခန်းမှာအင်္ဂါနေ့ကသမ္မတအိုဘားမားမိန့်ခွန်းပြောတာပါဒီကရက်၈နှစ်ကျော်ကာလအတွင်းဘယ်နိုင်ငံသားတိုင်းမီကအကြမ်းဖက်အဖွဲ့စည်းကမှအမေရိကန်မျိုးပေါ်မှာအအောင်ပြင်းတိုက်ခိုက်နိုင်ခဲ့တာမရှိဘူးလို့သမ္မတကပြောပါရယ်။အခုဆိုရင် Al-Qaeda အကြမ်းဖက်အဖွဲ့ခေါင်းဆောင် Osama Bin Laden ဆိုတာလည်းမရှိတော့ဘူးလို့ပြောတဲ့အချိန်မှာတော့လူတွေကသူ့ကိုအကြီးအကျယ်ဩဘာပေးခဲ့ကြပါရယ်။သူသမ္မတတာဝန်ဆယူခဲ့ချိန်ကအီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်တပ်ဖွဲ့အင်အား38,000ရှိခဲ့ပြီးတော့အခုဆိုရင်တော့ဒီတပ်ဖွဲ့အင်အားကို15,000အထိရှော့ချနိုင်ခဲ့ပြီလို့သမ္မတအိုဘားမားကဂုဏ်ယူဝင်ကြွားစာနဲ့ပြောပါရယ်။ဒါပေမဲ့ရွေးကောက်ခံသမ္မတထရမ့်အပါအဝင်သမ္မတရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမဟာဗျူဟာကိုဝေဖန်သူတွေကတော့အီရတ်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းခဲ့တာဟာအဲ့ဒီနေရာမှာအကြမ်းဖက်သမားတွေပြန်လည်ခြေကုပ်ယူနိုင်အောင်အခွင့်အလမ်းဖန်တီးပေးရကြတယ်လို့ဝေဖန်ကြပါရယ်ရှင်။
ဂျပန်ဆက်သွယ်ရေးလုပ်ငန်းကုမ္ပဏီကြီး SoftBank Group အနေနဲ့အမေရိကန်ပြည်အောင်စုမှာဒေါ်လာဘီလီယံ50အထိယင်းနှိမ့်နှံသွားမှာဖြစ်ပြီးတော့ဒီလိုယင်းနှိမ့်နှံလိုက်တာကြောင့်အလုတ်အကင်ပေါင်း 5,000 လောက်တိုးလာမှာဖြစ်တယ်လို့ရွေးကောက်ခံသမ္မတ Donald Trump ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်။နယူးယောက်မြို့က Trump Tower မှာ SoftBank ကုမ္ပဏီကြီးအကဲမဆာယိုရှိဆန်နဲ့ပူးရဲပြီးတော့ Trump ကအခုလိုကြေညာလိုက်ပြီးနောက်မှာတော့သူ့ရဲ့ Twitter စာမျက်နှာမှာလည်းရေးသားခဲ့ပါတယ်။ဒါပေမဲ့လည်းဘယ်လိုနေရာမျိုးမှာယင်းနှိမ့်နှံမှုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးဆန်ကတိတိကျကျပြောဆိုသွားတာမျိုးမရှိပါဘူး။အင်္ဂါနေ့နောက်ပိုင်းမှာကျင်းပတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ် Fayetteville မြို့ကလူထုစုဝေးပွဲအတွင်းမှာတော့ Marine တပ်ဖွဲ့ကအငိမ့်စားပုဂ္ဂိုလ်ကြီး James Mattis ကိုကာဝေးဝန်ကြီးဖြစ်ခန့်ဖို့ရွေးချယ်ထားကြောင်းပြောဆိုခဲ့ပါတယ်။ဒီလိုအရေးပါတဲ့နေရာဖြစ်တဲ့သူ့ရဲ့ဦးဆောင်မှုအောက်မှာ American လက်နက်ကိုင်တပ်ဖွဲ့တွေမဟာမိတ်တွေရဲ့အနေအထားကိုပြန်လည်တိဆောက်သွားမှာဖြစ်တယ်လို့အကြမ်းဖက်သမားတွေကိုရင်ဆိုင်တက်ခိုက်သွားမှာဖြစ်ပြီးတော့ American ပြည်ထောင်စုဘေးကင်းလုံခြုံမှုရှိအောင်ဆောင်ရွက်သွားမယ်လို့လည်း Mr. Trump ကပြောပါတယ်။ဒီတော့အတွင်းအမေရိကန်သမ္မတစီးနင်းမဲ့ Air Force One လေယာဉ်သစ်တိစောက်ဖို့ Boeing ကုမ္ပဏီနဲ့စာချုပ်ချုပ်ဆိုထားတာကိုပြန်ရုပ်သိမ်းဖို့ Trump ဟာသူ့ရဲ့ Twitter မှာရေးသားခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်ခဲ့ပါတယ် Air Force One တိစောက်ဖို့ကိုကြငွေရအစမတန်များလို့နဲ့ဆိုပြီးတော့သူကဝေဖန်ခဲ့တာပါ Boeing ကုမ္ပဏီဘက်ကတော့ Trump Twitter မှာရေးသားခဲ့တယ်လို့လေယာဉ်တိစောက်ဖို့တန်း 4,000 ကျော်ကုန်ကြမှာမဟုတ်ပဲတန်း 180 လာဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအလက်ပိုမြို့ဟောင်းကိုရုရှားစစ်တပ်ကြောထောင်နောက်ခံပေးထားတဲ့စီးရီးယားဆူရတပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်တဲ့အကြောင်းစီးရီးယားလူခွင့်ရေးလှိလာဆောင်ကြည့်အဖွဲ့ကပြောပါရယ်မြို့ရဲ့အရှိချမ်းကသူတို့ရဲ့နောက်ဆုံးခြေကုပ်စခန်းတွေကနေတပုံအဖွဲ့တွေဆုတ်ခွာခဲ့ကြပြီးတဲ့နောက်အနီးနားကမြို့နယ်တွေကိုစီးရီးယားစစ်တပ်ကဒီကနေ့မနက်ပိုင်းမှာသိမ်းယူလိုက်ကြလို့စီးရီးယားကတိုက်ပွဲအခြေအနေတွေကိုလှိလာဆောင်ကြည့်နေတဲ့ဒီအဖွဲ့ကပြောပါရယ်အတိုက်ခံအင်အားစုတွေနဲ့လူထုခြေပြုအဖွဲ့တွေသူတို့ရဲ့လုပ်ငန်းတွေကိုအဓိကထိန်းချုပ်လုပ်ကံရာအယ်ရှားရက်ွက်အပါအဝင်မြို့ဟောင်းကရက်ွက်အတော်များများကိုအစိုးရတပ်တွေကထိန်းချုပ်ထားတဲ့အကြောင်းလည်းဒီဖွဲ့ကပြောပါရယ်။ဒါဟာ2012ခုနှစ်ကစလို့တပုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့အရှိချမ်းကိုပြန်လည်သိမ်းယူနိုင်ဖို့စီးရီးယားအစိုးရတပ်ဖွဲ့တွေကပြီးခဲ့တဲ့လကုန်ကစပြီးတော့ထိုးစစ်ဆင်နေတာရဲ့ရလက်ဖြစ်တယ်လို့ငါးနှစ်ကြာပြည်ပခအတွင်းသမရဘယ်ရှားယယ်အာဆက်အစိုးရအတွက်တော့ကြီးမားတဲ့အောင်မြင်မှုလည်းဖြစ်ပါရယ်။ အခုဆိုရင်အလက်ပိုမြို့အရှိချမ်း85ရာခိုင်နှုန်းထက်မနည်းကိုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အကြောင်းစီးရီးယားစစ်တပ်ကပြောပါရယ်ဒီမြို့ဟာတစ်ချိန်ကဒီအရက်သား2000ခွဲထက်မနည်းနေထိုင်တဲ့မြို့ဖြစ်ပါရယ်ရှင
်အမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနဲ့ပတ်သက်လို့အထူးစိတ်ဝင်စားပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကိုစနစ်တကျလုပ်ငန်းတာဝန်တွေလွှဲပြောင်းသွားဖို့ဆောင်ရွက်နေကြောင်းကာကွယ်ရေးဝန်ကြီး Ash Carter ကဒီကနေ့ပြောလိုက်ပါတယ်။အထူးသဖြင့်ဂျပန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုအများပြားရှိနေပြီးတော့မဟာမိတ်အနေထားကိုပိုအင်အားကောင်းခိုင်မာအောင်အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီး Tomomi Inda နဲ့တိုကျိုမှာတွေ့ဆုံပြီးပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Mr. Carter ကအခုလိုပြောလိုက်တာပါ။ Donald Trump မှာရွေးကောက်ပွဲမဲဆယ်စည်းရုံးချိန်ကာလအတွင်းဂျပန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေနေရာချထားမှုကုန်ကျစရိတ်ကိုဂျပန်ဘက်ကအကုန်ကျခံရမှာဖြစ်ပြီးတော့အဲ့ဒီလိုမှမဟုတ်ရင်တော့ဒီအမေရိကန်တပ်တွေကိုပြန်ရုပ်သိမ်းမယ်ဆိုပြီးပြောထားတာကြောင့်ဒီဘော်ဆိုရင်ပူပန်မှုတွေကိုဖြေပြောက်ပေးဖို့မစ္စတာကာတာဂျပန်ကိုရောက်နေတာပါအခုလအတွင်းအမေရိကန်သမ္မတဘရိုက်ဥပမာနဲ့အတူဂျပန်ဝန်ကြီးချုပ်ရှင်းဆိုအာဘေလည်းပလဲစိတ်ကန်းကိုတွားရောက်ဖို့ရှိနေပါတယ်လွန်ခဲ့တဲ့85နှစ်ကပလဲစိတ်ကန်းကိုဂျပန်လေတပ်ကဘုံကျဲတိုက်ခိုက်တာကြောင့်အမေရိကန်ပြည်ထောင်စုလည်းဒုတိယကမ္ဘာစစ်ပွဲအတွင်းပါဝင်လာတာပါမစ္စတာအာဘေဟာပလဲစိတ်ကန်းကိုလာရောက်လေပတ်မဲ့ဂျပန်နိုင်ငံရဲ့ပထမဆုံးခေါင်းဆောင်ဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေဗိုလ်ထုနေညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးတော့မှာရှင်မြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ကိုအင်္ဂါနေ့ညနေပိုင်းကရောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရက်နိုမာဆူရီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့အကြမ်းဖက်ပြစ်ပတ်ခါတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဆွေးနွေးခဲ့တဲ့အကြောင်းဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်ကလူမှုအတိုင်းဝိုင်းတွေအကြားတိုက်ခိုက်မှုတွေကြောင့်လူတွေရာနဲ့ချီသေဆုံးခဲ့ရပြီးချိန်ကစလို့အခုနောက်ဆုံးပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွင်းလူ86ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့ဒုက္ခသည်3000လောက်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ကြတာပါရခိုင်ပြည်နယ်ရေးပြဿနာဟာအမျိုးသားပြည်လဲတင့်မြတ်ရေးကိုအထူးကထားဆောင်ရွက်မယ်ဆိုတဲ့ကိရိယာနဲ့ပြီးခဲ့တဲ့နှစ်ကအာဏာရလာခဲ့တဲ့ဒေါက်ဆန်းစုကြည်အစိုးရအတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေတာပါရိုဂျာမွတ်စလင်တွေအပေါ်အစံပန်နေနေတာတွေရှိနေတယ်။နောက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ရေးကိုထိထိရောက်ရောက်မကင်တွယ်နိုင်ဘူးစတဲ့ဝေဖန်ချက်တွေနဲ့ဒေသတွင်းကမလေးရှား၊ထိုင်း၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်တွေမှာကန့်ကွက်ဆန္ဒပြပွဲတွေလည်းဖြစ်ပေါ်နေတာပါအင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးမာဆူရီကတော့မြန်မာအစိုးရအနေနဲ့ရခိုင်ရေးတွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်အောင်အင်ဒိုနီးရှားနိုင်ငံဘက်ကအကူအညီပေးဖို့အဆင့်သစ်ရှိတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။အခုနှစ်အတွင်းမြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးကြောင့်သေဆုံးသူ43ဦးရှိသွားပြီဖြစ်ပြီးတော့ကူးစက်ခံရသူပေါင်း 8,000 ရှိတယ်လို့မြန်မာကျန်းမာရေးတာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းကနေကူးစက်တဲ့သွေးလွန်တုပ်ကွေးရောဂါဟာရန်ကုန်နေပြည်တော်နဲ့ AR time ပါဝင်လူဦးရေထူထပ်တဲ့ဒေသတွေမှာကူးစက်မှုဆက်လက်မြန်မာနေဆဲဖြစ်ပါတယ်။ပူနေဆွဆွတဲ့ရာသီဥတုမှာချင်းတွေအလွယ်တကူပေါက်ဖွားကြသလိုမြန်မာနိုင်ငံလိုပူနေဆွဆွတဲ့တိုင်းပြည်အတွက်ချင်းမပြန်ပွားရေးထိထိရောက်ရောက်လုတ်ကင်နိုင်မှုပိုးပြီးတော့ခက်ခဲစေပါရယ်ချင်းမပြန်ပွားရေးလုပ်ငန်းတွေကိုလည်းကျမရေးတာဝန်ရှိသူတွေဆက်ပြီးတော့လုတ်ကင်နေကြတာပါသွေးလွန်တုပ်ကွေးနောက်ထပ်မပြန်ပွားအောင်ထိန်းချုပ်ဖို့ကြိုးပမ်းချက်ဖြစ်ချင်းတွေထပ်ပြီးတော့မပေါက်ပွားအောင်ရေကန်တွေရေဝတ်နေတဲ့လမ်းတွေနဲ့ရေအိမ်တွေကိုပိုးသက်ဆေးတွေလိုက်ဖျက်နေတယ်လို့ရန်ကုန်မြို့ကသွေးလွန်တုပ်ကွေးရောဂါထိန်းချုပ်ရေးကျမရေးလုပ်သားတဦးကပြောပါရယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာဗုံလူနေအစောပိုင်းကလှုပ်ခဲ့တဲ့အင်အားပြင်းကလင်းကြောင့်သေဆုံးသူရေအတွက်ဟာပိုပြီးတော့ကျူလာနေပါတယ်။ဆူမတ်ထရာချွန်းမြောက်ဖက်အစွန်ကငလျင်အထက်ကဗဟိုပြုလှုပ်ခဲ့တဲ့နေရာနဲ့အနီးဆုံးမှာရှိတဲ့ပီဒီဂျာယာခရိုင်မှာသေဆုံးသူ68ယောက်ထက်မနည်းရှိလာနေပြီးတော့နောက်ထပ်ရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်။မာရူတူမြို့ဟာလည်းငလျင်တန်ပြင်းပြင်းထန်ထန်ခံရတဲ့အထက်မှာပါပါရယ်။ငလျင်ကြောင့်ဗလီရီစတိုးဆိုင်တွေနဲ့လူနေအိမ်တွေအပါအဝင်အဆောက်အဦတွေတာဆင်နေချီပြိုကျခဲ့တာပါ။ကယ်ဆယ်ရေးအဖွဲ့တွေကတော့ဒီတချို့ကစက်ကရိယာကြီးတွေကိုတုံပြီးတော့အပျက်စီးပုံတွေအောက်မှာပိတ်မိကောင်းပိတ်မိနေနိုင်တဲ့သူတွေကိုရှာနေကြပါတယ်။ငလေလုတ်တဲ့အရှိန်ကိုပြင်းပြင်းထန်ထန်ခန်းဆားခဲ့ရပြီးအိမ်တွေပြုံကျခဲ့တာနဲ့အမျှထိတ်လန့်ကြထွက်ပြေးကြသူတွေအများပြားရှိခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဌာနကကြေညာချက်ထုတ်ပြန်ပြောထားပါတယ်။၆ရက်သမားကိုပြင်းရရှိတဲ့ငလင်ဟာရူလက်မျိုးအနီးမှာဗဟိုပြုလုပ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒစစ်တမ်းဌာနကလည်းပြောပါတယ်။ကလင်းကျောင်းဒီဆူနာမီလိုင်းတွေတက်လာခဲ့တာမျိုးတော့မရှိဘူးလို့အင်ဒိုနီးရှားမိုးလေဝသနဲ့ဘူမိယူပဌာနကလည်းပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာငလင်းတန်းအလွယ်တကူခံရနိုင်တဲ့ကမ္ဘာငလင်းကျောပေါ်မှာတည်ရှိတာပါရှင်။
ကောင်ကိုရီးယားသမ္မတပတ်ကွန်ဟဲ့ပါဝင်ပတ်သက်နေတဲ့ငွေကြေးအရှုပ်တော်ပုံရဲ့အဓိကတာဝန်ရှိသူဟာဒီလွတ်တော်ကော်မတီရှင်းမောက်မှာစစ်ဆေးခံနိုင်မှာမဟုတ်ဘူးလို့ညှင်းဆန်လိုက်ပါတယ်။သမ္မတဖခင်ကာလာဂျာရှီမိတ်ဆွေဖြစ်သူချိုင်းဆွန်ဆီလ်ကသူ့ရဲ့ဂျမားရဲ့အခြေအနေနဲ့လက်ရှိမှာဒီလက်စားမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရတာကြောင့်မလာနိုင်တာဖြစ်တယ်လို့အကြောင်းပြညှင်းဆန်လိုက်တာပါ။တောင်ကိုရီးယားကရေးပါတဲ့ကုမ္ပဏီကြီးတွေအနေနဲ့ငွေကြေးအကျိုးမြတ်အတွက်ဖွဲ့စည်းထားတာမဟုတ်တဲ့ဖောင်ဒေးရှင်းတစ်ခုကိုဒေါ်လာ65သန်းကျော်လှူဒန်းဖို့သမရနဲ့သူ့ရဲ့အခြားရင်းနှီးသူတွေကဖိအားပေးခဲ့ကောင်းပေးခဲ့နိုင်တယ်ဆိုတာနဲ့ပတ်သက်လို့လွတ်တော်ကော်မတီရှေ့မှမှာဒီကနေ့လာရောက်စစ်ဆေးခံမှုစင်ခေါ်ထားတာပါဒီငွေကြေးရှေ့တော်ပုံနဲ့ပတ်သက်သူတခြားအဓိကတာဝန်ရှိသူတွေလည်းစစ်ဆေးခံမှုရင်ဆိုင်တာကြောင့်မဖြစ်မနေလာရောက်ဖို့အမိန့်ထုတ်ပြန်တော့မှဖြစ်တယ်လို့တရားဥပဒေရဲ့အကျိုးဆက်ကိုရင်ဆိုင်သွားမှာဖြစ်တယ်လို့လွှတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့အာနာယဆော်နရီပါတီဝင်ကင်ဆန်ဒဲကပြောပါတယ်တောင်ကိုရီးယားမှာလွှတ်တော်ရဲ့စင့်ခေါ်မှုကိုမထီမဲ့မြင်ပြုသူတွေအနေနဲ့ထောင်ဒဏ်၅နှစ်အထိကြာခံရဖွယ်ရှိပေမယ့်လွန်ခဲ့တဲ့အချိန်တွေတော်တင်မှာတော့ဒီဥပဒေကိုမကြာခဏအသုံးပြုလို့မရှိပါဘူးခင်ဗျာ
နစ်စင်ခရစ်စမတ်ရာသီကိုရောက်တိုင်းဒီအခမ်းအနားနဲ့မိထွန်းကြီးလေးရှိတဲ့ Capital Christmas သစ်ပင်ကြီးကိုဒီနေ့မှလည်း Capital လွတ်တော်အဆောက်အဦကြီးရဲ့အနောက်ဘက်မြက်ခင်းပြင်မှာမနေ့ကအင်္ဂါနေ့ညတော့ကစပြီးတော့မိအောင်စုံတွေထွန်းကြီးပါတယ်ဒီနေ့ခရစ်စမတ်သစ်ပင်ကြီးကတော့ Idaho ပြည်နယ်ကထဲလာတဲ့ Engelmann ထင်းရှူးပင်တစ်မျိုးဖြစ်ပြီးတော့24မီတာအမြင့်ရှိပါတယ်ဒီခရစ်စမတ်သစ်ပင်စပြီးတော့မိထွန်းတဲ့ပွဲကိုတော့မိုးတွေတစိမ့်စိမ့်ရွာပြီးအေးခဲနေတဲ့ရာသီဥအောက်မှာပဲလွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့ Idaho ပြည်နယ်ပိုးစီမျိုးကအသက်7နှစ်အရွယ်ငါးရန်ချောင်းသူ Isabella Gerardo ကမိထွန်းညှိခဲ့ပြီးတော့ American Leader TY အဖွဲ့က Christmas Day သရှင်တွေတီးမှုဖျော်ဖြေခဲ့ပါတယ်ရှင
်မက်ခီပြထွေးနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အကြမ်းဖက်ဝါဒတွေတိုက်ဖျက်ရေး American သမ္မတ Obama ရဲ့လှုံ့ဆော်ချက်အကြောင်းတင်ဆက်ပေးပါမယ်အမေရိကန်သမ္မတ Obama ကသူ့အစိုးရရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအောင်မြင်မှုတွေနဲ့ပတ်သက်ပြီးဂုဏ်ယူစွာထုတ်ပေါ်ပြောဆိုလိုက်ပါတယ်။သမ္မတ Obama ဟာအမျိုးသားလုံခြုံရေးနဲ့ပတ်သက်တဲ့သူ့ရဲ့နောက်ဆုံးမင်ကိုအဖြစ် Florida ပြည်နယ် McDill လေတပ်ခြေစိုက်စခန်းမှာအင်ကာနေကပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုဟာ IS အကြမ်းဖက်အဖွဲ့အပြော့သွားအောင်လုပ်နိုင်ခဲ့ပြီးတော့ IS ရဲ့လူမဆန်စွာတပ်ဖြတ်နေတာတွေကိုရော်ပေါအောင်လုပ်နိုင်ခဲ့တဲ့အကြောင်းနဲ့ Osama Bin Laden တေဆုံးပြီးနောက်ပိုင်းAl-Qaeda အကြမ်းအဖွဲ့ဟာလည်းအကြမ်းဖက်အဖွဲ့ဟာလည်းအရန်အင်အားမရှိတော့တဲ့အကြောင်းသမ္မတ Obama ကဆက်ပြီးပြောလိုက်ပါတယ်။ American ပြည်သူတွေအနေနဲ့နိုင်ငံကတန်ဖိုးထားတဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအောင်မြင်မှုကိုဆက်ပြီးပိုက်ထွေးသွားကြမှာဖြစ်မယ်လို့သမ္မတကသတိပေးလိုက်ပါတယ်။ VOA သတင်းတောက် Zlatisa Hooks ရဲ့သတင်းပေးပို့ချက်ကိုဒေါခင်စိုးဝင်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။သမ္မတ Obama ကသူ့အစိုးရအနေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအောင်မြင်မှုရခဲ့တာဟာသူ့ရဲ့မဟာဗျူဟာအသစ်တရက်ဖြစ်တဲ့အရှေ့လယ်ပိုင်းနဲ့အာရှနိုင်ငံတွေကဒေသခံမဟာမိတ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်ခဲ့တာကိုကျေးဇူးတင်ရမှာဖြစ်တယ်လို့ McDill Leader အခြေစိုက်စခန်းမှာအခုလိုပြောဆိုလိုက်ပါတယ်
။ Instead of pushing all of the burden onto American ground troops
American မြေပြင်တပ်ဖွဲ့တွေကိုတွန်းပြီးတော့တာဝန်တွေပခုံးထမ်းခိုင်းမဲ့အစားအကြမ်းဖက်သမားတွေပေါ်လာနိုင်တဲ့နေရာတွေကိုလိုက်ပြီးတော့ကြိုးစားဝင်ရောက်တိုက်ခိုက်တာတွေတိုးပြီးလုပ်မဲ့အစားမိဖက်တွေနဲ့ချိတ်ဆက်တဲ့ကွန်ရက်တစ်ခုကိုကျွန်တော်တို့ထူထောင်နိုင်ခဲ့ပါတယ်
။အယ်ကိုင်ဒါခေါင်းဆောင်အိုဆာမာဘင်လာဒင်တေဆုံးပြီးတဲ့နောက်ပိုင်းအယ်ကိုင်ဒါအကြမ်းဖက်အဖွဲ့ဟာလည်းအရေးအဖြစ်နဲ့သာရပ်တည်နေကြတယ်လို့သမ္မတ Obama ကဆိုပါတယ်။အမေရိကန်နဲ့မဟာမိတ်တွေက IS အကြမ်းဖက်အဖွဲ့ရဲ့စစ်အင်အားကိုအားပြော်စေခဲ့တယ်လို့သူတို့ကိုထောက်ပံ့နေတဲ့ဗန်နာယီအရေးမြစ်တွေကိုလည်းဖြိုခွဲနိုင်ခဲ့ကြောင်းယာဒူးယာကန်တွေပြေးမယ်ဆိုပြီးလူငယ်တွေကိုဆွဲဆောင်နိုင်တဲ့စွမ်းရည်တွေကိုလည်းရော့ပါအောင်လုပ်နိုင်ခဲ့တယ်လို့ဆိုပါတယ်
။ We've attacked ISIL's financial lifeline destroying hundreds of millions of dollars of oil and cash reserves.
ဂျီနန်ကရတဲ့တန်းယာနဲ့ချီတဲ့ဒေါ်လာတွေနဲ့အရန်ငွေသားတွေကိုကျွန်တော်တို့ဖျက်ဆီးနိုင်ခဲ့ပြီးတော့ IS အဖွဲ့ရဲ့ဗန်နာယီအသက်သွေးကြောကိုဖျက်တောက်နိုင်ခဲ့ပါတယ်။အခြေခံကတော့ IS ရဲ့ကြောယုကိုကျွန်တော်တို့ဖျက်ဆီးနိုင်ခဲ့တာပဲဖြစ်ပါတယ်။သူတို့ကုန်းခိုခဲ့တဲ့နေရာတွေကနေလည်းဖယ်ရှားနိုင်ခဲ့ပါတယ်။နှစ်နှစ်အတွင်းမှာဒါတွေကိုအောင်မြင်နိုင်ဖို့အတွက်ဒေါ်လာ10ဘီလီယံကုန်ကျခဲ့ပါတယ်။ဒီငွေပမာဏဟာအီရတ်စစ်ပွဲအရှိအမြင့်ဆုံးအချိန်ကတစ်လအတွက်ကုန်ကျစရိတ်ပမာဏနဲ့အတူတူပဲဖြစ်ပါတယ်
။ဒီလိုအောင်မြင်မှုတွေရရှိခဲ့တာဟာမွတ်စလင်နဲ့အကြမ်းဖက်ဝါဒဆက်ဆက်တယ်ဆိုပြီးနှိမ့်ဆက်ညှဉ်းပန်းတဲ့နှီးတွေတုံးခဲ့တာမဟုတ်ဘူးလို့လည်းသမ္မတ Obama ကပြောပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးအတွက်အကောင်းဆုံးရေရှည်မဟာဗျူဟာကတော့ဖွံ့ဖြိုးရေးပဲဖြစ်ပါတယ်လို့ဆိုပါတယ်
။ This is how we prevent conflicts from starting in the first place.
အစကတည်းကဒီလိုနည်းနဲ့ပြပခါတွေကိုကျွန်တော်တို့ကြိုတင်ကာကွယ်ခဲ့ကြတာပါ။ကျွန်တော်တို့တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပိုင်းငြင်းငြိမ်းရေးတည်တံ့အောင်စိတ်ချရအောင်ဒီလိုလုပ်ခဲ့ကြပါတယ်။လူတွေအကြမ်းဖက်ဝါဒပဲရိမ်းမသွားအောင်ကျွန်တော်တို့ဒီလိုမျိုးဟန်တားနိုင်ခဲ့ပါတယ်။ကလေးတွေကြောင်းတက်နေကြမယ်ဆိုရင် သူတို့တွေစိတ်ဓာတ်မကျတော့ဘဲနဲ့စဉ်စားတွေးခေါ်နိုင်ကြမယ်သူတို့ရဲ့မိသားစုတွေကိုကျွေးမွေးဆောက်ရှောက်နိုင်ကြပါမယ
်သမ္မတဩဘားမားကသူ့ရဲ့မဲဆွယ်စည်းရုံးရေးဂရိအရာဂွန်ဒါနာမိုပင်လယ်အော်အကျဉ်းတောင်ကိုပိတ်ပစ်ဖို့သူ့ရဲ့ကြိုးပမ်းမှုကိုလွှတ်တော်ကကပ်ပြက်ရပြက်လုပ်ပြီးအနှောက်အယှက်တွေဖန်တီးခဲ့တယ်လို့လည်းဝေဖန်လိုက်ပါတယ်အဲ့ဒီထောင်ကအကျဉ်းသားဥယျာဉ်အတော်များများကိုရှော့ချနိုင်ခဲ့ပေမဲ့လို့အကျဉ်းထောင်ကုန်ကျစရိတ်ကနိုင်ငံရဲ့ဂုဏ်သိက္ခာကိုအမဲဆက်ထင်စေခဲ့တယ်လို့လည်းသုံးသပ်လိုက်ပါတယ
် We can get these terrorists and stay true to who we are
ကျွန်တော်တို့ဘယ်သူဘဝဖြစ်တယ်ဆိုတာကိုအရှိတိုင်းနေပြပြီးတော့ဒီအကြမ်းဖက်သမားတွေကိုဖမ်းပြနိုင်ပါတယ်ဒါပေမဲ့လည်းအကြမ်းဖက်သမားတွေကိုကင်တွေရမှာအောင်မြင်ဖို့အတွက်ကျွန်တော်တို့ရဲ့တရားရေးစနစ်ကနေတဆင့်အားဖြစ်ရမှာဖြစ်ပါတယ်ဂွန်ဒနာမိုအထင်းသေးစခန်းကိုပိတ်ပစ်ဖို့အချိန်တွေကြာနေပါပြီ
ရာထူးကနေအနားယူတော့မဲ့သမ္မတဩဘားမားကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံရဲ့လွတ်မြောက်မှုကိုအကာအကွယ်ပေးဖို့တာဝန်ကျေပွန်စွာထမ်းဆောင်ခဲ့ကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတင်ရှိကြောင်းအလေးအနက်ပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာသမ္မတတယောက်ကိုပြုံးဝင်လင်းလင်းဝေဖန်လို့ရပြီးဘလို့နည်းနဲ့မှအရေးယူတုံ့ပြန်တာတွေမခံရတဲ့လူပေါင်းအတိုင်းဝိုင်းတည်းဖြစ်တယ်ဆိုတာကိုနောက်တက်လာတဲ့သမ္မတကိုသတိပေးတာလေဖြစ်ကောင်းဖြစ်နိုင်ပါတယ်ရှင်
။ဒေါက်ကင်းစိုးဝင်းတင်ဆက်ထားတာပါ။အခုဆက်ပြီးတော့လုံခြုံရေးကြောင့်မလေးရှားကိုမြန်မာအလို့သမားတွေမဆေလွတ်မဲ့အစီအစဉ်ကိုပြောပြပေးခြင်းပါတယ်။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအတွက်စိုးရိမ်မှုတွေကြောင့်အလို့သမားတွေဆေလွတ်မဲ့အစီအစဉ်ကိုယာယီရက်ဆိုင်လိုက်တဲ့အကြောင်းမြန်မာအစိုးရကကြေညာလိုက်ပါတယ်။မလေးရှားရောက်မြန်မာအလို့သမားတွေရဲ့လုံခြုံရေးအခြေအနေကိုစိုးရိမ်တဲ့အတွက်ကြောင့်ဒီလိုကြေညာချက်ထုတ်ပြန်ရတဲ့အကြောင်းပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာပြည်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်ဦးဆောင်ပြီးမကြာသေးခင်ကကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပြီးတဲ့နောက်အလို့သမားတွေဆေလွတ်တဲ့အစီအစဉ်ကိုယာယီရက်ဆိုင်လိုက်တာပါအထူးသဖြင့်မြန်မာနိုင်ငံသားတွေမလေးရှားနိုင်ငံမှာလုံခြုံမှုအခြေအနေပေါ်မှာစိုးရိမ်မှုကြောင့်အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အလို့သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ်
ဘုန်းနေတော့ရင်မလေးရှားမှာဖြစ်နေတဲ့အခြေအနေဒီပေါ်မှာပူတည်လိုက်တာပေါ့နော်ဟုတ်တယ်မလားမလေးရှားမှာလည်းဒီလိုကျွန်တော်တို့နိုင်ငံပေါ်မှာဒီလိုဟိုပြောနေဆိုတချို့ကဂါဗင်မင့်တောင်ပါလာတယ်ဆိုတဲ့သဘောဖြစ်တဲ့ကံကျွန်တော်တို့ကတော့ဒီအချိန်ကြီးကအဲဒီလိုသွားနေလို့သမားတွေကလက်ရှိအချိန်ကြီးကတော့မတင့်တော်ဘူးလို့မတင့်တော်သေးဘူးလို့ထင်တာပေါ့နော်မတင့်တော်သေးလို့ထင်နေတဲ့ကျွန်တော်တို့ကဒါကိုခဏရက်ဆိုင်လိုက်တာပေါ့နော်ကျွန်တော်ခိတ္တလို့လည်းသုံးထားလိုက်ပါတယ်လို့လေ
လူသစ်တွေကသာယာယီရက်ဆိုင်ထားပေမဲ့ဆေလွတ်ဖို့အတွက်ခွင့်ပြုစာနဲ့စီးစာကြပြီးသားအလို့သမားတွေကိုတော့မလေးရှားနိုင်ငံကိုပို့ဆောင်နေစေဖြစ်ပြီးဒီအလို့သမားတွေနဲ့ပတ်သက်လို့အလို့သမားတွေကိုဆေလွတ်နေတဲ့အေဂျင်စီတွေနဲ့မလေးရှားနိုင်ငံဘက်ကအလို့ရှင်တွေဘက်ကနေတာဝန်ခံပေးဖို့ကိုတော့ပြောဆိုထားတယ်လို့ဆိုပါတယ်
။စင်နန်းတင်တင်အခုနလိုဗီဇာနေပိုင်းတင်နေဆိုတော့သူတို့ကလည်းခွင့်မပြုရပြီးကြတော့အနည်းဆုံးဟိုနှစ်ပတ်ကနေတစ်လအတွင်းရှာတတ်တာကိုကျွန်တော်အခုမှလုပ်ပြီးမယ်လေသူတို့ဟိုအားလုံးက ready ဖြစ်နေတဲ့ကလေးဒီရောအေဂျင်စီတွေနဲ့ရှိတာပေါ့နော်ဟိုဘက်ကအလုပ်ရှင်ကိုရှင်နေမိတော့လေဟိုတောင်းယူပါတယ်ကောင်းနေပေါ့နော်ဆိုတော့အဲ့ဒါဆိုရင်လည်းသွားကြပါဒါပေမဲ့ဒီကလေးတွေတော့တန်နိုင်နေမြန်နဲ့ဆက်သွယ်နိုင်ပြီးတော့လုပ်ပါဆိုတဲ့ဟာလေးနဲ့ကျွန်တော်တို့ကျလို့မှာပါတယ
်မလေးရှားနိုင်ငံကိုမြန်မာနိုင်ငံကနေတလမှာအလုပ်သမားဆေလွတ်မှုတွေက2500ကနေလူ3000လောက်ရှိနေပြီးလက်ရှိမှာလည်းမလေးရှားနိုင်ငံမှာတရားမဝင်ကောတရားဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသိန်းနဲ့ချီပြီးရှိနေတာပါမလေးရှားနိုင်ငံရောက်မြန်မာတွေကတော့မလေးရှားနိုင်ငံမှာမြမအရေးနဲ့ပတ်သက်လို့မတည်ငြိမ်မှုတွေဖြစ်ပြီးမှစိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းမလေးရှားရောက်မြန်မာတွေကဆိုပါတယ
်ဖြစ်လာနိုင်ကြီးပုံများတယ်ပေါ့နော်ဒါကကျွန်တော်တို့ခံမှန်းကြည့်တာပေါ့နော်မဖြစ်လာရင်တော့ပိုကောင်းတာပေါ့ဗျာဒါပေမဲ့ဟိုဖြစ်လာတယ်မဖြစ်လာတယ်ဆိုတော့အချိန်နေပေါ့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော်သူကတော့ဟိုဖြစ်အောင်လို့တွန်းအားပေးတာတော့မဟုတ်ဘူးပေါ့နော်ဟိုသူတို့ကပါဝင်ပတ်သက်လာတဲ့ခါကျတော့ဒီဘက်ကိုပို့ပြီးတော့ဖြစ်လာနိုင်တယ်ပေါ့ဒါအကြောင်းတစုံတစ်ခုကြောင့်ဒါအပြင်သွားလာရတယ်မဲ့ဟာမျိုးတွေမှာသတိဝိရိယနဲ့သွားဖို့လူကြောင့်ကြီးညာထားတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့အားလုံးကကြီးလန့်စားသားပုံစံမျိုးဖြစ်နေမှာပေါ့နော်ဆိုတော့စိုးရင်ကြောက်ကြမှုကတော့အနည်းနဲ့များတော့ရှိကြတာပေါ့ခင်ဗျာ
အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကနေမလေးရှားကိုတရားဝင်ဆေလွတ်တဲ့အလို့သမားပေါင်း2000ကျော်ရှိပြီးတခြားနိလန်းနေနဲ့မလေးရှားနိုင်ငံကိုရောက်သွားသူအားလုံးပေါင်းရင်တော့မြန်မာအလို့သမား9သိန်းထက်မနည်းရှိနေတယ်ဆိုပြီးအလို့သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ
်ကိုရောကလည်းကျွန်တော်တို့အထောက်ထားဆိုပြီးတော့မှ 6P program ဆိုပြီးလုပ်ပြီးတော့သတိနောက်ကျွန်တော်လည်းရှိတာပါနော်ဒါကဒီကနေတရားမဝင်ကိုနာလိုလည်းပတ်ဗီဇာနဲ့သွားပြီးအလို့ ကျဝင်ဘူးလုပ်တဲ့အားတွေလည်းရှိတာပေါ့နော်။တိုင်းနယ်ဆက်ကနေကူးပြီးဝင်သွားတဲ့လူလည်းရှိနေကြတာပေါ့နော်မလေးရှားတော့ကျွန်တော်ခံမမိတာတော့5သိန်းလောက်တော့ရှိမှာပြ5သိန်းလောက်လေ
မလေးရှားနိုင်ငံဟာမြန်မာပြည်ကနေထွက်ပြေးခေါ်လွန်လာသူတွေကိုလက်ခံထားပြီးတချို့တွေကတော့ UN အစီအစဉ်နဲ့တတိယနိုင်ငံကိုဒုက္ခသည်တွေအဖြစ်သွားကြသူတွေလည်းရှိကြပါတယ်။ပြီးခဲ့တဲ့နှစ်တည်းတုန်းကတော့ရခိုင်နဲ့ဘင်္ဂလားနယ်ဆက်ကလှေစီးပြေးဒုက္ခသည်တွေကိုလည်းမလေးရှားကခေါ်လွန်ခဲ့ပေးထားတာတွေလည်းရှိပါတယ်။လက်ရှိမှာတော့မလေးရှားရဲ့အခြေအနေကိုကြည့်ပြီးဒီဇင်ဘာလ6ရက်နေ့ကနေစတင်ကဒီကာလအတွင်းမှာတော့အလုသမားဆေးလွတ်မှုတွေယာယီရပ်ဆိုင်းလိုက်တာဖြစ်ပြီးအခြေအနေတွေတည်ငြိမ်သွားရင်တော့ပြန်ပြီးအလုသမားတွေဆေးလွတ်ဖွယ်ရှိတယ်လို့လည်းအလုသမားညွန်ကြားမှုဦးစီးဌာနကပြောဆိုသွားပါတယ်ရှင်
ဒါရှင်များရှင်ရင်းကျောဖိတ်ဆို့မှုတွေနဲ့နေ့စဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်ပေါင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်ုံမကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရန်ရန်အဟိငေါငန်းရန်စတာတွေလုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတပြက်ကိုဋ္ဌိလက်ရောက်စော်ကားတဲ့အဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေလာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်တွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ရရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-832-3255-555ကိုဖြစ်စေတိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်တော်ရရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ VOA American တန်ရဲ့တိုက်ရိုက်လေလံအစီအစဉ်ကိုအင်္ဂါနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဒီခါမှာတော့ရှမ်းပြည်နယ်လွတ်တော်ကဒီကနေ့ဆုံးဖြတ်ချက်တစ်ခုကိုတင်ဆက်ပေးပါမယ်။ KIA, TNLA, MNDAA လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းအဖြစ်သတ်မှတ်တဲ့အကြောင်းကိုရှမ်းပြည်နယ်လွတ်တော်ကနေဒီကနေ့မှမဲခွဲဆုံးဖြတ်သတ်မှတ်ခဲ့ကြပါတယ်။ဒီလိုသတ်မှတ်တာနဲ့ပတ်သက်လို့အနေနဲ့ရရက်ကအရက်ဖက်လူမှုအဖွဲ့စည်း150ကျော်ကနေအိတ်ဖွင့်ပေးစာတွေပေးပို့ပြီးကန့်ကွက်ခဲ့ကြပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ရှမ်းပြည်နယ်လွတ်တော်စည်းဝေးမှာ KIA, TNLA, MNDAA လက်နက်ကန်ဖွဲ့၃ဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်မဲခွဲတည်ပြုသတ်မှတ်ခဲ့တယ်လို့ပြည်နယ်လွတ်တော်ကုစလေဦးစန်းညံထွန်းကပြောပါတယ်။ကျွန
်တော်ကလွတ်တော်ကုစလေနှဦးကထောက်ခံဆွေးနွေးရတယ်ဒီနေ့ပတ်သက်ပြီးတော့အဲ့ဒီအပြင်ကျွန်တော်တို့ USCB ကကိုယ်စလေလေးဦးကလည်းအဲ့အဆိုကိုထောက်ခံဆွေးနွေးတော့ပါလေပြီးတော့ NLD လွတ်တော်ကိုယ်စလေတူကဒါကိုကန့်ကွက်ဆွေးနွေးတော့ပါလေနေ့လယ်ပိုင်းကျတော့ကျွန်တော်တို့နေလုံးကြီးပေါ့ပုံမှုစုံမအောင်ပါနေပြီးတော့မှအေးရကိုကဒါကိုဒီမှာထောက်ပြပြီးမှဆွေးနွေးတော့ပါလေလက်မှတ်တိုင်းလုံးဖွဲ့ရသလိုရှိရင်အဲဒီလိုလုပ်ရက်ကအကျန်းဖက်လက္ခဏာမျိုးပေါ်တယ်ထောက်ခံဆွေးနွေးတဲ့တဘောမျိုးပေါ့အေးရပိုင်းမှာလေ
အကြံဖက်ဖွဲ့စည်းဖြစ်သတ်မှတ်ရေးဒီကနေ့လွှတ်တော်စည်းဝေးမဲခွဲရမှာထောက်ခံမဲ63မဲကန့်ကွက်မဲ45မဲရရှိခဲ့တဲ့အတွက်အဆိုးအောင်မြင်သွားခဲ့ပါတယ်။ပြည်ထောင်စုကြံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်နယ်လွှတ်တော်ကုစလေဦးအောင်သူကနေတိုင်းသားမဟာမိတ်ဖွဲ့3ဖွဲ့ကိုအကြံဖက်ဖွဲ့စည်းဖြစ်သတ်မှတ်ရေးမနေ့ကလွှတ်တော်မှာဆိုတင်သွင်းခဲ့ပါတယ်။ရှမ်းပြည်နယ်လွှတ်တော်အတွင်းမှာပြည်ထောင်စုကြံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကအများစုအလံရရှိထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ2ရက်နေ့ကပြည်သူ့လွှတ်တော်စည်းဝေးမှာKIO, TNLA, MNDAA လက်နက်ကင်ဖွဲ့တွေကိုအကြမ်းဖက်ဖွဲ့စည်းပြစ်သတ်မှတ်ဖို့ကိုယ်စားလှယ်12ဦးကဆွေးနွေးခဲ့ရမှာထောက်ခံမဲ140မဲ၊ကန့်ကွက်မဲ244မဲ၊ဂျန်းနီမဲ9မဲနဲ့အတည်ပြုနိုင်ခြင်းမရှိဘဲမှတ်တမ်းတာတင်နိုင်ခဲ့ပါတယ်။ရှမ်းပြည်နယ်လွှတ်တော်အတွင်းမှာတော့အကြမ်းဖက်ဖွဲ့စည်းပြစ်သတ်မှတ်ဖို့အဆိုတင်သွင်းမှုအောင်မြင်ခဲ့တာဟာပြည်နယ်အတွက်တရားမှုရှိနိုင်တယ်လို့ပြည်နယ်တွေမှာအကောင်းရပါတီတွေရဲ့အဆိုအနိုင်ရှုံးဟာပြည်ထောင်စုလွှတ်တော်နဲ့သဘောထားတစ်သက်တည်းမကျနိုင်ဘူးလို့ရှမ်းပြည်ရဲ့ကဲခတ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲသုံးကအခုလိုသုံးသပ်ထားပါတယ
်။ဒီကိစ္စကတော့အခေါ်အဝေါ်ကိစ္စပဲလေ။ဒီဟာတော့ဆိုတင်ပြီးတော့အစိုးရကိုတိုက်တွန်းကြောင်းဆိုတော့ကျွန်တော်တို့ပြည်ထောင်စုအစိုးရဟုတ်တော့ဒီလိုလွတ်တော်ကနေတိုက်တွန်းနိုင်ပြီဆိုတော့အစိုးရဟိုဖြစ်တဲ့တရင်ဌာနတွေတရင်စာတွေကတော့သူတို့အဲ့ဒီအတိုင်းရေးကြမှာရေးမယ်ပေါ့ဗျာစံတဲ့အဖွဲ့အစည်းလို့ပြီးနေမှာကျတော့ပြီးနေအစိုးရကိုလွတ်တော်ကအဲ့လိုတိုက်တွန်းတဲ့အတွက်ကြောင့်မလို့ပြီးနေအစိုးရကတော့အဲ့ဒီအဆိုအောင်မြင်သွားတဲ့အတွက်အဲ့ဒီအတိုင်းပြီးနေအစိုးရကထုတ်တဲ့ဒီစာကြောင်စာရမ်းတွေမှာအခေါ်အဝေါ်အသိအနှုန်းတွေမှာတော့စံတဲ့တောင်းကျမ်းသူဖွဲ့စည်းလို့တောင်းနှုန်းရမှာပေါ့
မြန်မာပြည်နှံ့ကလူထုအခြေပြုဖွဲ့စည်းတရ50ကျော်အနေနဲ့တိုင်းဒေသလက်နက်ကန်ဖွဲ့တွေကိုအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ခဲ့ရင်ငင်းချမ်းရေးတိဆောက်ရေးမှာခက်ခဲစေနိုင်တယ်လို့သဘောထားရှိကြောင်းရှမ်းလူငယ်ကိုရက်ဖွဲ့ခေါင်းဆောင်ကိုလွယ်ခန်းပန်ကအခုလိုပြောပါတယ်
ဒီအကြမ်းဖက်ဖွဲ့စည်းတို့တတ်မှတ်တဲ့ဟာကိုကန့်ကွက်တယ်ပေါ့ငင်းချမ်းရေးတိဆောက်နေတဲ့ကာလမှာတစ်ဖက်သက်ကြီးကိုရှမ်းပြည်နယ်လွတ်တော်မှာဒီဟာပြန်လာတင်ပြီးတော့အကြမ်းဖက်ဖွဲ့စည်းကိုဒီလိုတတ်မှတ်ပြီးလို့ဆိုတာဒါလုံးဝလည်းမဖြစ်တင်တဲ့ဒီနေပေါ့နောက်တော့ဒီငင်းချမ်းတိဆောက်နေတဲ့ကာလမှာဒီရှိတဲ့မဟာမိတ်ဖွဲ့စည်းကိုလည်းဒီအကြမ်းဖက်ဖွဲ့စည်းတို့တတ်မှတ်လိုက်ခြင်းအဖြစ်ကျွန်တော်တို့ဒီငင်းချမ်းတိဆောက်မှာပို့ပြီးတော့ခက်ခဲနေတယ်လေအဲဒါကြောင့်ကျွန်တော်တို့ကတအားလည်းမဖြစ်သေးဘူ
းအခုလို KIA ကချင်လူမျိုးရေးသတ်မတော်တမ်းမလောင်မျိုးရသတ်ဖွဲ့တရားနယ်လေးနဲ့ကိုကအမန်ဒီအေဖွဲ့တို့ကိုအကြမ်းဖက်ဖွဲ့စည်းဖြင့်တတ်မှတ်ခဲ့တာငင်းချမ်းရေးဖြစ်စဉ်အတွက်စိုးရင်စရာဖြစ်စီပြီးဗိုလ်မှူးရှုပ်သွေးမှုကိုဥတည်စေတယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေရှုမြင်ကြောင်းပြည်နယ်လွှတ်တော်ကစလဲဆိုင်းညံထွန်းကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကချင်လွတ်လပ်ရေးသမတော် KIA တောင်းပလောင်မျိုးရလူမျိုးရေးသမတော် TNL မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်သမတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်သားပေါင်းစုတွေနဲ့မြန်မာသမတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲတွေကြောင့်အိမ်မြောက်များပျက်စီးခဲ့ပြီးအယက်သားများဒေဆုံးမှုတွေရှိခဲ့တယ်လို့မွန်ဂိုဖောင်းဆိုင်နမတူအစရှိတဲ့တောင်းနဲ့ချီတဲ့ဒေသခံတွေလည်းနေရရင်းကိုစွန့်ခွာထွက်ပြေးနေခဲ့ရပါတယ်ဒီဖြစ်စဉ်တွေကြောင့်ရှမ်းပြည်နယ်လွှတ်တော်အနေနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့၃ဖွဲ့ကိုအကြမ်းဖက်ဖွဲ့အစည်းအဖြစ်တတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြတာပါတိုက်ခိုက်မှုတွေမှာမြောက်ပိုင်းမှာမိတ်၄ဖွဲ့ဖြစ်တဲ့ KIA, TNLA, MNDAA ပြင်ရခိုင်လက်နက်ကိုင်ဖွဲ့ AA ကလည်းပါဝင်ကြောင်းကြေညာထားပေမဲ့အခုလိုဂျန်နဲ့၃ဖွဲ့ကတည်းကအကြမ်းဖက်ဖွဲ့စည်းဖြင့်တတ်မှတ်ဖို့ဆုံးဖြတ်ခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလူမှုအဖွဲ့အစည်းတွေအနေနဲ့ကတော့ဒီမိုကရေစီဆိုရလက်ထက်မှာတတ်မတော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေအနေနဲ့ဒီလိုစိတ်ဓာတ်စစ်စင်ရေးစကလုံးတွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုဆက်ဆံတာဟာလွှတ်တော်ကိုအသုံးချလာတာဟာတတ်မတော်နဲ့လွှတ်တော်ရဲ့တိုက်ခါကုံတီတွေကိုစိုးဝါးစွာထိခိုက်စေနိုင်တယ်လို့လည်းကန့်ကွက်ဆာမှာဖော်ပြထားပါတယ်လူထုအခြေပြုဖွဲ့စည်းတရ50ကျော်အနေနဲ့ပြည်တွင်းစစ်ရဆဲရေးငင်းချမ်းရေးဖက်ဒရယ်ရေးကိစ္စတွေကိုဆောင်ရွက်ရမှာစစ်ရေးရဖိအားပေးဆောင်ရွက်မှုများအားလုံးကိုကန့်ကွက်ရှုတ်ချပြီးတော့နိုင်ငံရေးနီလန်းသွေးဆုံဆွေးနွေးအဖြေရှာခြင်းနီလန်းစတဲ့အပြုတဘောဆောင်တဲ့နီလန်းတွေနဲ့အဖြေရှာဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ထားတာပါ View American တန်ညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းနိုမီတာ24-25-51တို့ကနေကလည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်ဒီညပိုင်းစီစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားသတင်းစာတာတွေကိုလည်းနားဆင်ရမှာပါရှင် View ကနေဗဒူဝီနေ့ညနေခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ပြူထွေးကကြီးညာပေးပါမယ်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားတာဝန်တွေကနေအနားမယူခင်နောက်ဆုံးချိန်ပြောကြားတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာမိန့်ခွန်းမှာသူ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ကာကွယ်ပြောသွားခဲ့တယ်လို့ဇန်နဝါရီလထဲမှာတက်လာမဲ့သမ္မတအနေနဲ့လည်းအကြမ်းဖက်ဝါဒတိုက်ဖျက်ရမှာဘလို့အခြေခံမှုတွေချမှတ်ဆောင်ရွက်သင့်တယ်ဆိုတာကိုပြောသွားပါတယ်။ဒီပြီးခဲ့တဲ့၈နှစ်ကျော်ကာလအတွင်းမှာဘယ်နိုင်ငံသားတိုင်းပြည်ကအကြမ်းဖက်အဖွဲ့အစည်းကမှအမေရိကန်မျိုးပေါ်မှာအအောင်မြင်မြင်တိုက်ခိုက်နိုင်ခဲ့တာမရှိဘူးလို့သမ္မတကဒီဖလော်ရီဒါပြည်နယ်တမ်ပါမြို့မှာရှိတဲ့မက်ဒီလီတက်စခန်းမှာအင်္ဂါနေ့တုန်းကမိန့်ခွန်းအတွင်ပြောသွားခဲ့တာပါရှင်။မြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ကိုအင်္ဂါနေ့ညနေပိုင်းကရောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရက်နိုမာဆူဒီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့အကြမ်းဖက်ပြပခတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဆွေးနွေးခဲ့တဲ့အကြောင်းဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အရေးပြဿနာဟာမြို့သားပြန်လည်သိမြတ်ရေးကိုအဓိကထားဆောင်ရွက်မယ်ဆိုတဲ့ကိစ္စတွေနဲ့ပြီးခဲ့တဲ့နှစ်ကအနာရလာခဲ့တဲ့ဒေါအောင်ဆန်းစုကြည်အစိုးရအတွက်တော့စိန်ခေါ်မှုတစ်ခုဖြစ်နေတာပါ။ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်နေနေတာတွေရှိနေတဲ့နိုဘယ်နီးယားရေးဆုရှင်ဒေါအောင်ဆန်းစုကြည်အနေနဲ့ရခိုင်ရေးကိုထိထိရောက်ရောက်မကင်တွင်နိုင်ဘူးစတဲ့ဝေဖန်ချက်တွေနဲ့ဒေသတွင်းမလေးရှား၊ထိုင်း၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံမျိုးတော်တွေမှာကန့်ကွက်ဆန္ဒပြပွဲတွေရှိနေတာပါရှင်။အင်ဒိုနီးရှားနိုင်ငံမှာဒီပုံထုနေ့အစောပိုင်းတုန်းကလှုပ်ခဲတဲ့အင်အားပြင်းကလင်ကြောင့်မို့လို့သေဆုံးသူအရေအတွက်ဟာပို့ပြီးတော့တိုးလာနေပါတယ်။ဆူမထရာချွန်းမြောက်ဖက်အစွန်ကငလင်တိကဗဟုပြုလုပ်ခဲ့တဲ့နေရာတဲ့အနီးဆုံးနေရာမှာရှိတဲ့ပီတီကြာရခရိုင်မှာသေဆုံးသူ69ယောက်ထဲမှာရှိခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမခင်ပြည်ထွေးကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကမတ်တငီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်ကျွန်မအီတန်စမရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိလိုင်းနိုမီတာ24-25-51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.